ရခိုင်မြို့နယ်ရထိတ်တောင်မြို့နယ်မေယူမြစ်တွင်ရခိုင်လက်နက်ကန်အဖွဲ့နှင့်မြန်မာရေသတင်းပေါ်ပြစ်ခတ်မှုဖြစ်ပွားခဲ့လို့အနီးအနားရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရထိတ်တောင်မြို့နယ်မေယူမြစ်တွင်မြန်မာရေသတင်းပေါ်ကိုရခိုင်လက်နက်ကန်ဖွဲ့ကနေတေမနက်မှလက်နက်ကြီးနဲ့ပြစ်ခတ်ခဲ့လို့နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းရထိတ်တောင်မြို့ပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါတယ
်။မေယူခိုင်ရဲ့အခြေပတ်ကြံဟုတ်တယ်။ဆက်ကလည်းသူတို့လာတဲ့လမ်းကြောင်းကိုကြည့်တယ်လို့အဲ့လိုမျိုးပြောတယ်။ရေတက်ကလည်းတောက်ချောက်ပြည့်ပြီးတော့နေနှလုံးကိုပြည့်ကြတာ
။ဒီလိုပြည့်ကမှုတွေကြောင့်မေယူမြစ်ရှေ့ဘက်ကမှရှိတဲ့ရွာတွေကရွာသားတွေဘေးလွရာကိုသိမ်းရှောင်ထွက်ပြေးနေရတယ်လို့ရွှေလောင်းတဲ့ရွာသားတို့ကပြောပါတယ
်။ဒီမှာမှဖြစ်တာကဒီမင်းဆိုင်ဆောင်ရနေဟိုတံတရားကဖြစ်တာ။အဲ့ဒါအပန်ကြလို့ရွာသားတွေကကြောက်လန့်ပြီးထွက်ပြေးနေကြတာ။ကျွန်တော်တို့ရွှေလောင်းတဲ့တံတရားကမင်းဆိုင်ဆောင်ကြီးမြေကျတဲ့ရွာတွေကထွက်ပြေးရတာပေါ့။ရွာသားတွေချစ်ချင်းမှုရှိဘူး။ဒါမှမဟုတ်နေရာဆောင်ဖုန်ကြီးကြောင်ရှိနေမှာကဟိုနေရာကြီးကြတော့ရုပ်ခွင့်တူပြောင်
းဒီကနေ့နည်းနည်းပိုင်း၄နာရီခွဲကျော်ချိန်မှာမေယူမြစ်တွင်ကမြန်မာစစ်သားရေရင်ကိုအေဘက်ကလက်နက်ကြီးစင်နဲ့ပစ်ခတ်ပြီးရေရင်ဘက်ကလက်နက်ကြီးစင်နဲ့ကျေးရွာဘက်ကိုပြန်လည်ပစ်ခတ်တာလို့ဒေသခံတွေကပြောပါတယ်။ရထိတ်တော်မြို့နယ်မေယူမြစ်တွင်မြန်မာရေသတင်းပေါ်ပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတမတော်ပြောခွေရဘုံမှုချုပ်စော်မင်းတို့ကိုဆက်သွယ်မေးမြန်းရမှာတိုက်ပွဲဖြစ်စဉ်နဲ့ထိခိုက်မှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ်။အလားတူရခိုင်လက်နက်ကန်ဘက်ကလည်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတရင်ရောက်ရှိတာမရှိသေးဘူးလို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ17ရက်နေ့ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားရထိတ်တောင်မြို့နယ်ဆောက်ခတ်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား49ဦးပိတ်မိနေခဲ့ပါတယ်။ဒီပိတ်မိရွာသားတွေကိုတန်ဃာတော်တွေနဲ့ပရဟိတဖွဲ့တွေကတွားရောက်ကယ်ထုတ်ခဲ့ကြပြီးလက်ရှိမြို့နယ်အင်္ဂစားယုံမှာယာယီနေရာချထားပေးပါတယ်။ဆောက်ခကျေးရွာမှာမြန်မာစစ်တပ်ကနေနေရာယူထားဆဲခြင်းတွေကြောင့်ဒီစစ်ရှောင်းတွေနေရာပြန်ဖို့မဖြစ်နိုင်သေးဘူးလို့ရသေးတောင်မျိုးပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါတယ
်။ဆောက်ခကျေးရွာကစစ်ရှောင်းလာကြတဲ့လူတွေအချစ်တောင်ရက်ကွက်ဇမန်ယုံကိုဖိလိပြောင်းချပြီးတော့သားမရဘူး။ဆောက်ခကျေးရွာလုံးကအဲ့ဘက်ကိုပြန်လို့မရတော့ဘူး။လေလုတဲ့လူတွေကလည်းဒီကအသွေးမှမှလေကိုကြောက်အောင်မလုပ်လိုက်ရလို့ရှိရင်အဆင်မပြေတော့ဘူး။အမှစစ်ကြောင်းကလည်းအမှရော်တွေကမထွက်ဘူးဆိုတော့မိုးသွင်းကိုဒီမှာပဲမိုးခေါ်ရမယ်အနေနဲ့ဖြစ်သွားပြီ။
ကျေးတိတ်တံမျိုးရောက်ဆောက်ခတ်ကြီးရွာဆစ်ဆောင်တွင်နေနဲ့စားတော့ရေးမှခက်သွေးနေတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတမတော်အနေနဲ့ရခိုင်ပြည်နယ်တွင်းအေအဖွဲ့တည်ရှိမှုကိုလက်မခံတယ်လို့အေအဖွဲ့ကတော့ရခိုင်ပြည်နယ်တွင်းအခြေပြုရေးကိုဥတည်နေတာကြောင့်အပြစ်ရစဲရေးနဲ့ငြိမ်းချမ်းရေးအတွက်ခက်ခဲအောင်မဲ့အခြေအနေမှာရှိနေပါတယ်2018ခုနှစ်နှစ်ကုန်ပိုင်းကနေ2020ခုနှစ်ထိနှစ်ဖက်တိုက်ပွဲစဉ်တွင်အယက်သား2သိန်းနီးပါးဆစ်ဘေးရှောင်နေရပြီးသေးဆုံးသူ250ကျော်တန်ရာရရှိသူ950ကျော်ရှိနေပြီလို့ရခိုင်ဖွဲ့စည်းတွေကနေစစ်တမ်းကောက်ယူထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်